စ်ကောင်စီကဖမ်းဆီးရတဲ့သတင်းသမားတချို့မကြသေးခင်ကပြန်လွတ်လာပြီးမဲ့နောက်ထပ်ရေးယူထောင်ချခံရတဲ့အပေါ်သတင်းမီဒီယာသမားတွေကဝေဖန်လိုက်ကြပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ရေးတွေကအကျဉ်းသားထောင်ချီလွတ်လာတဲ့အထက်မှာသတင်းသမားအ ਨੇ ဆုံး၃ဦးသာပါဝင်ခဲ့ပြီးမဲ့အများအပြားကတော့ဖမ်းဆီးခံထားရဆဲဖြစ်ပါတယ်။မြန်မာသတင်းသမားအများစုရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့လာတာကိုမဆုမုံပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံမှာလွတ်လပ်ရေးနေ့ထိမ့်မဲ့ဖြစ်တဲ့အကျဉ်းသား9600ကျော်လွတ်ပေးခဲ့ရမှာအ ਨੇ ဆုံးသတင်းသမား3ဦးပါဝင်ခဲ့ပေမဲ့နောက်ထပ်အများအပြားကြံနေသေးတာကြောင့်အ мян ဆုံးပြန်ပြီးတော့လွတ်ပေးဖို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီကတောင်းဆိုလိုက်ပါတယ်။မကြသေးခင်ကပဲထောင်ဒဏ်တသက်ပြစ်ဒဏ်ချခံခဲ့ရတဲ့ရုတ်တံသတင်းတော်ဟောင်းရှင်ဒေဝီအပါအဝင်ဖမ်းဆီးခံထားရတဲ့သူတွေလွတ်မြောက်ရေးကြိုးပမ်းသွားမယ်လို့လည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းလုံးကဖွဲ့စည်းခဲ့တဲ့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့အတွေ့အမှုဦးတိုးစွန်လက်ကပြောပါရယ်
။ဒီကတော့ကျွန်တော်တို့လုံခြုံရေးနဲ့အကာအကွယ်ပေးရေးဆိုတဲ့ကောင်းစဉ်ကထိတ်ဆုံးကနေပါလာတာပေါ့ဗျာ။အဲ့တော့ကျွန်တော်တို့ဘာလုပ်နိုင်မလဲဆိုတော့ဒီကြတာတော့အလုံးမောင်းအထုပ်ထဲမှာ52ယောက်ကျန်သေးတယ်။အခုရှင်ဒေဝီအပါဝင်ပေါ့နော်။ရှင်ဒေဝီကတော့တက်တက်တူကြတယ်။အဲ့တော့သူတို့နဲ့ပတ်သက်တဲ့လက်တွေ့ကြတဲ့ဟိုကျွန်တော်တို့ကမ်ပိန်းတွေလုပ်ဖို့လဲကျွန်တော်ဆက်ပြီးတော့ဆွေးနွေးနေတယ်။အထူးသဖြင့်တော့ကျွန်တော်တို့ဒီ ASEAN region ရဲ့သတင်းမီဒီယာအဖွဲ့အစည်းတွေနဲ့ရောကျွန်တော်တို့တခြား IFK လိုမျိုးအိစတ်တိဘေးဝိဂျင်နီယားတရင်းမီဒီယာတမားနေတာပေါ့ပြီးတော့သူတင်းတော့ဒီလူတွေကိုကျွန်တော်တို့ကမမေ့လည်းမမေ့သွားဘူးသူတို့ရဲ့လွမြောက်ရေးကိုလည်းလက်တွေ့ကြပြီးလုပ်နိုင်တဲ့ဟိုကမ်ပိန်းမျိုးစုံလုပ်သွားဖို့လို့စီစဉ်ထားပါတယ်ခင်ဗျာ
မှတ်တမ်းရုပ်ရှင်ဒါရိုက်တာတဦးလည်းဖြစ်သူရှင်ဒီဝီကိုတော့အကြမ်းဖက်မှုတိုက်ဖြတ်ရေးပုံမှန်တွေနဲ့ရန်ကုန်တိုင်းမြောက်ကလာပါစစ်ခုံရုံးမှာမနေ့တော့ကပဲထောင်နဲ့တသက်တကြုံပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအရက်သားအစိုးရကိုဖယ်ရှားပြီးတော့ဆီယနာတိမ့်ခဲ့ပြီးတဲ့နောက်ပိုင်းသတင်းမီဒီယာလွတ်လပ်ခွင့်တွေကျဆင်းလာခဲ့တယ်လို့သတင်းသမားတွေပေါ်မှာဖိနှိပ်မှုတွေလည်းပိုတိုးလာနေတယ်လို့ဦးတိုးစော်လက်ကပြောပါတယ
်အခုအချိန်ကြီးကတော့သတင်းသမားတွေအတွက်တော်တော်လေးကိုအဆိုးရွားဆုံးအချိန်ကြီးပဲကြာသူတည်းတော့ကျွန်တော်မှသတင်းမီဒီယာဥပဒေရှိတယ်ဒီထဲမှာတိတိကျကြာတန်းလာတာသတင်းသမားတွေကိုတကယ်လို့များဥပဒေရအရေးကြီးမှဆိုရင်သတင်းမီဒီယာဥပဒေနဲ့ပဲအရေးယူရမယ်ဒါပေမဲ့အခုပဲဟိုရှင်တေဝီကိစ္စမှာသတင်းမီဒီယာဥပဒေနဲ့ရေးရမဟုတ်ဘူးကြာသူကအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေကအရန်ကြောက်ဖို့ကောင်းပါလေအမြင့်ဆုံးဥပဒေနဲ့ချရတယ်ဆိုတော့ဒီဥစ္စာပွင့်လင်းပြောရင်သတင်းသမားတွေကိုမမြင်ရတဲ့စီးစီးတယ်မကြော်လာနဲ့ကြော်လာရင်တော့မင်းတို့ကဒီလိုအပြစ်ပေးခံမှုဆိုပြီးပုံချင်းချောက်တဲ့ဘင်းမလုတ်ရဲအောင်ချင်းချောက်တဲ့ပုံစံမျိုးပို့ပြီးတော့ပေါက်နေပါလေအဲ့တိုင်မဲ့လည်းလုတ်နေတာပါသတင်းသမားတွေကိုသတင်းမလိုက်ရဲအောင်သတင်းမရေးရအောင်ဆုံးအောင်သာအောင်သမင်တကာလုတ်တယ်လို့ပဲကြော်ပြရပြီးတော့ကြောမြန်မာပြည်ရဲ့ဒီမီဒီယာလွတ်လပ်ခွင့်အခြေအနေကတော်တော်အဆိုးရွားဆုံးအခြေအနေရောက်နေတယ်လို့ပဲပြောပြရစီခင်ဗျာ
လွတ်လပ်ရေးနေတုန်းကပြန်ပြီးတော့လွတ်မြောက်လာတဲ့သတင်းသမားကိုကောင်းဆက်လင်းကတော့အကျဉ်းထောင်တွေကသတင်းသမားတွေလွတ်မြောက်ဖို့လိုပါတယ်လို့ပြောပါတယ
်အဲဒီမှာဆန်ခဲ့တဲ့သတင်းသမားတွေအတော့ကိုကျွန်တော်သူတို့လည်းအများပြန်ထွက်စေခြင်းပြီးကဟုတ်ရှားသူတို့အနေသားနဲ့ဆိုရင်အဲဒီမှာနေရတာသူစင်မပြေဘူးဟိုလိုမျိုးတရားပါလာရင်တော့အေးကြိုက်တာတွေပါရှိတယ်အဲ့တော့အဲဒီမှာရင်းကြွားဝိုင်းစင်မပြေနိုင်အကုန်လုံးပြန်လွတ်စေခြင်းပြီးဒီသတင်းသမားတွေရောတခြားလူတွေရောအကုန်လုံးပြန်လွတ်စေခြင်
းပြင်သစ်အခြေဆိုင်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ကသတင်းလွတ်လပ်ခွင့်အညွှန်းကိမ့်မှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180အနက်အဆင့်183ပါရှိနေပါတယ်ရှင်